ကိုဗစ်ကပ်ရောဂါကာလစားဝတ်နေရေးအခက်အခဲကြုံနေရတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကနောက်တစ်ကြိမ်ထောက်ပံ့ကြေးပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပါကပ်ရောဂါကာလသွားလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေစားဝတ်နေရေးအတွက်အစိုးရကစတုထအကြိမ်ငွေကြေးထောက်ပံ့တဲ့အစီအစဉ်ကိုဒီတစ်ပတ်တည်းမှာပဲစတင်လိုက်တာပါအခြေခံလူဒန်းစားတွေကိုပထမအကြိမ်မှာရိတ်ခါထောက်ပံ့ပေးခဲ့ပြီးနောက်ထပ်လည်းတအိမ်ထောင်ကိုငွေကြေး2000စီ3ကြိမ်ထောက်ပံ့ပေးခဲ့ပြီးတဲ့နောက်အခုနောက်ဆုံးအစီအစဉ်မှာတော့ကက်ယောဂကာလအိမ်ပြင်မထွက်ဖို့သတ်မှတ်ထားတဲ့နေရာတွေမှာအိမ်ထောင်စုတစ်ခုကိုငွေကြေး4000နဲ့ကြံဒေသတွေမှာတော့ငွေကြေး2000ထောက်ပံ့ပေးနေပါတယ်။စီရင်မမသူတွေနဲ့ရွှေပြောင်းအလုပ်သမားတွေအများအပြားနေထိုင်တဲ့ရန်ကုန်တိုင်းလှိုင်းသာယာမြို့နယ်မှာတော့အခုနောက်ဆုံးအကြိမ်ထောက်ပံ့ကြေးပေးရမယ့်လူဦးရေစီရင်ကပိုများလာတယ်လို့လည်းရန်ကုန်တိုင်းလှိုင်းသာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါရယ်
။ဟိုမနေ့ညနေရက်ဆက်ပြီးတော့ရက်ွက်တွေတော့ဖြန့်ထားပြီးနေမြတ်။အဲရက်ွက်လိုက်မှာဌာနဆိုင်ရာတွေလည်းပေါင်းပြီးတော့ရမီရက်ခတွေနဲ့အဲပူပေါင်းပြီးတော့ဝေတာပေါ့နော်။ဝေတယ်ဆိုတော့အခြေခံမိသားအခြေခံမိသားစုဆိုတော့ပြီးခဲ့တဲ့အခေါက်တုံးကမိသားစုတွေအပြင်ထပ်ပြီးတော့ကြံတဲ့မိသားစုတွေပါကျွန်တော်တို့ကထောက်ပံ့ပေးရပါဗျာ။အိမ်တော်စုတသိန်းပေါင်ဝင်ချင်ရှိတယ်ခင်ဗျတသိန်းစုံစုံလေးကြော်တယ်တသိန်းထောင်နဲ့85ပေါ့
ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေစေမြန်မာနိုင်ငံမှာအထောက်အပံ့ပေးတဲ့အစီအစဉ်တွေကိုလည်းရောဂါကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေအတိုင်းဆောင်ရွက်နေရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းကလူဦးရေထူထပ်တဲ့လှိုင်းသာယာမြို့နယ်မှာဆိုရင်လည်းလူစုလူဝေးမဖြစ်စေဖို့အတွက်ထောက်ပံ့ငွေပေးတာကိုပုံစံ3မျိုးနဲ့ဆောင်ရွက်နေတယ်လို့ဦးနေမင်းထွန်းကပြောပါတယ
်ပုံစံနဲ့တော့3မျိုးဗျအုံမျိုးပေးတယ်ဘရောဆုံးကရက်ွက်အုပ်ချုပ်မှုရုံးမှာအပိုင်လိုက်ကိုအလဲကျောက်ခေါ်ပြီးတော့ပေးတာရှိတယ်။အဲနောက်တစ်ခုကတော့ရက်ွက်အုပ်ချုပ်မှုမဟုတ်တော့လုံးမဟုတ်တော့ကျွန်တော်တို့ဟိုအမှန်နဲ့သက်ဆိုင်တဲ့အမှယုံတို့မှာအဲ့ဒါလည်းခွဲခြားပြီးတော့ပေးရလဲရှိတယ်။နောက်တစ်ခုကတော့အိမ်နိုင်ငံရောက်ပေးရလဲရှိတယ်။အဲ့အဲ့သုံးမျိုးနဲ့ပဲပါတယ်ကြာ။
မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတကြောပြန်စတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလည်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားတာကြောင့်ရောဂါကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီအထောက်အပံ့ပေးနိုင်အောင်စီစဉ်နေတယ်လို့လည်းကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးဦးစိုးမိုးကျော်ကပြောပါရယ်
။ဒီနေ့တကြပြောင်းဆိုပြီးတော့ကျွန်တော်တို့အဖွဲ့ဖွဲ့နေတယ်ခင်ဗျ။အဖွဲ့ဖွဲ့ဖွဲ့ပြီးတော့မှပဲကျွန်တော်ထောက်ပံ့ပါမယ်ခင်ဗျ။ဟိုဌာနဆိုင်ရာနဲ့ဟိုသာသူသက်ဆိုင်ရာတိကျအုပ်စုကလည်းအဖွဲ့ဖွဲ့မှဖွဲ့ပြီးသွားတော့ကျွန်တော်တို့တတ်နိုင်ငံများတော့လူစုလူဝေးမှဖြစ်အောင်နဲ့ဒီအိမ်နိုင်ရာရောက်မိပါပေါ့လေအိမ်နိုင်ရာရောက်မိပါကျွန်တော်တို့ဟိုစားဒီနာမည်ချင်းပါတဲ့အဲဆန်းနေတကြဖြစ်အောင်ဆိုပြီးတော့အမျိုးတော့ဆောင်ရွက်ဖို့တော့ဒီတော့စီမံနေပါတယ
်အိမ်ပြင်မထွက်ရအမိန့်ထုတ်ပြန်မထားတဲ့နေရာတွေမှာလည်းထောက်ပံ့ကြေးပေးတဲ့အစီအစဉ်တွေကိုကက်ရောကထိန်းချုပ်ရေးစီမင်းတွေနဲ့အညီဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့ထောက်ပံ့ကြေးပေးတဲ့အစီအစဉ်တွေမှာတော့အကူအညီလိုနေသူတွေမရခဲ့တာတွေရှိတယ်ဆိုတဲ့သတင်းတွေနဲ့တိုင်ကြားမှုတွေလည်းထွက်ပေါ်ခဲ့တာပါဒါကြောင့်လည်းဒီတစ်ကြိမ်မှာတက်နိုင်သမျှလိုအပ်တဲ့သူတွေထံအကူအညီပေးနိုင်ဖို့စီစဉ်နေတဲ့အကြောင်းစကိုင်းတိုင်းမုံရွာမြို့နယ်အုပ်ချုပ်ရေးမှူးဦးခင်မောင်စိုးကပြောပါရယ
်ကျွန်တော်တို့ဒီရတော့ဒီအခြေခံလူစားနာပေးတဲ့ခါကြောင့်လည်းတချို့ကြတော့လည်းပဲဟိုနိုင်ငံတော်ပေးတဲ့ဆိုပြီးတော့စောနာပတ်သူတွေပတ်ဆံရှိတဲ့လူတွေပေါ့စားနိုင်တောက်နိုင်တဲ့လူတွေကလည်းအဲ့လိုလူကျင်တဲ့လူတွေတော့ရှိတာပေါ့နော်ကျွန်တော်တို့အဲ့လိုလူတွေရှိတဲ့ခါကြောင့်လည်းပြန်ပြီးတော့ရဲအုပ်ချုပ်ရေးမှူးများအရင်ပြန်ပြီးတော့ဒါကခင်ဗျားကတော့လာဒီတိုင်းလာတိုက်တွေလည်းရှိတယ်ကားတွေလည်းရှိတယ်ဒီစားဖို့ကလည်းပဲလာဝေတို့ပြီးပြီးတော့ခြေစားနေတဲ့လူဖြစ်တယ်။ဒါကြောင့်မလို့ခင်ဗျားကတော့အဆင်ပြေတဲ့လူဖြစ်တယ်။ကျွန်တော်တို့ပြတာကတော့အခြေခံစားကုန်တွေကနေပြီးတော့အဆင်ပြေတဲ့လူတွေကိုပြီးတယ်။အဲ့ဒါလေးကိုတော့ရှင်းပြလိုက်တဲ့ခါကျတော့နားလည်တော့နားလည်တော့ပါတယ်။ဟုတ
်။စတုထအကြိမ်ထောက်ပံ့မဲ့အစီအစဉ်မှာတော့အိမ်ထောင်စုပေါင်း6တန်းကျော်အတွက်ငွေကျပ်ဘီလီယံ160ကျော်သုံးစွဲဖို့ရည်ရွယ်ထားတယ်လို့တာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။ကက်ယောဂါကာလမှာပုံမှန်ဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်ကြုံနေကြတဲ့ပြန်ကြစေတဲ့အငှားရင်မောင်းကြပန်းလုပ်တာရေလုပ်တာအလုတ်ကျန်းသမားခြံလုပ်တာပုဂ္ဂလိကလုပ်ငန်းတွေမှာလောက်ကင်နေကြတဲ့နေစာဒါမှမဟုတ်ယာယီဝင်တဲ့အခြားပုံမှန်ဝင်ငွေမရှိတဲ့အလုတ်သမားတွေနဲ့အလုတ်လက်မဲ့ဖြစ်နေသူတွေကိုအခြေခံလူဒန်းစားတွေအဖြစ်သတ်မှတ်ပြီးအစိုးရကထောက်ပံ့ပေးနေတာပါတစ်ချိန်တည်းမှာပဲကက်ယောဂါနဲ့ကြုံနေရချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့သူတွေအသက်2နှစ်အောက်ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေကိုလည်းအစိုးရနဲ့နိုင်ငံတကာအသိုင်းအဝိုင်းကကူညီထောက်ပံ့ပေးနေတာတွေလည်းရှိပါတယ်ရှင်ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်